ဣသရေလအထုတ်တဲ့ပါလက်စတိုင်းဒေသမှာဣသရေလဘက်ကအခြေချနေထိုင်မှုတိုးချရာနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းဖော်ပြတဲ့ကြေညာချက်တစ်စောင်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတနင်္လာနေ့မှာတင်ပြတင်ပြတဲ့အတည်ပြုလိုက်ကြပါတယ်။အခြေချနေထိုင်တာကိုတိုးချဲ့ပြီးတော့လက်ရှိဒေသ၉ခုကိုလည်းတရားဝင်အတည်ပြုဖို့ဣသရေလဘက်ကအရင်အပတ်ကကြေညာခဲ့တဲ့အပေါ်အလေးအနက်စိုးရိမ်ကြောင်းနဲ့စိတ်ပြက်ဖွယ်လို့ရအဖြစ်အမေရိကန်အပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကဥက္ကဋ္ဌကြေညာချက်အဖြစ်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာပြည်ခဲ့တဲ့6နှစ်ကျော်အတွင်းပထမဆုံးအကြိမ်အဖြစ်ပါလက်စတိုင်းဒေသမှာဣသရေလဘက်ကအခြေချနေထိုင်တာနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီကကြေညာချက်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်ဟာကုလသမဂ္ဂမှာမဟာမိတ်ဣသရေလကိုဗီတိုအာဏာသုံးပြီးတော့ကာကွယ်လေရှိပေမဲ့လို့အခုအခါမှာတော့ဣသရေလကိုဝေဖန်တဲ့ကုလလုံခြုံရေးကောင်စီရဲ့ကြေညာချက်ကိုအမေရိကန်ကထောက်ခံပေးကြတာလည်းဖြစ်ပါတယ်။ပါလက်စတိုင်းဘက်ကတင်းနှင်းလာနေကလုံခြုံရေးကောင်စီမှာမဲခွဲပြီးတော့ဆုံးဖြတ်ချက်ချနိုင်ဖို့အစောပိုင်းမှာကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့လည်းမဲခွဲဆုံးဖြတ်မဲဆိုရင်တော့ယူကရိန်းစစ်ပွဲကိုနိုင်ငံတကာကအာရုံစိုက်ဖို့လိုလားတဲ့အမေရိကန်အစိုးရအနေနဲ့ဗီတိုအာဏာသုံးပြီးတော့ဟန်တာမဲ့အလားအလာလည်းရှိနေပါတယ်။